in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇွန်လ24ရက် VOA American အတန်းရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမမြတ်သဇင်အောင်ကတာဝန်တင်ဆက်သွားပါမယ
်ကျမသင်ကြီးထိုက်ပါရှင်American Bureau မှာလွင့်မှုကြီးကြပ်ရေးဥပဒေချမ်းကိုအခုသတင်းပတ်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ American ကိုတရားမဝင်ဝင်လာသူတွေရဲ့ကလေးတွေကိုတီးခြားခွဲထိမ့်သိမ်းခဲ့ပြီးတဲ့နောက်အခုတော့မိသားစုနဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုစော်ဝင်းလှိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်နိုင်ငံတကာတွင်တွေအပြီးမှနောက်ဆင်းရဲမဲ့တွင်လှော်မှာတော့2020ရွေးကောက်ပွဲအောင်နိုင်ရေးနိုင်ငံရေးခြေလှမ်းတစ်ရပ်အနေနဲ့ကျင်းပတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာ NLD အနေနဲ့ရှေ့လုပ်ငန်းစဉ်တစ်ရပ်ဖြစ်တဲ့2008အခြေခံဥပဒေပြင်ဆင်ရေးပြည်သူလူထုထိခိုက်နှစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဒီကနေ့ညီလာခံအပြီးကျင်းပတဲ့တွင်စာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ကျေပွဲလို့ခြေကဥပဒေပြင်ဆင်ရေးကိုကျွန်တော်ဘယ်ပုံပယ်လေးရလဲပြင်ပါလဲဆိုတော့ပြည်သူတွေသိခဲ့တယ်ပြည်သူတွေပုံပယ်မှု
တရင်တွေပြီးမကြခင်မှာနော်ဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေကမြမရေးဆွေးနွေးကမ်းမှာတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ VOA တီးသန့်တွေ့ဆုံမေးမြန်းကမ်းနဲ့အတူတက်ငယ်မရင်းပြဿနာဘယ်လိုဖြေရှာကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပေးစာများကဘာတလွားထူးခြားစံပြတရင်များစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပါလိမ့်မယ်ရှင်
American Bureau ဆုမှာလွင့်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းကိုဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့အောက်လွှတ်တော်က Republican အမတ်တွေပြင်ဆင်နေကြပါတယ်။နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ကြားကာလလွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ဥပဒေချမ်းကိုမဲခွဲမှုဆိုင်ထားဖို့သမ္မတ Donald Trump ကတိုက်တွန်းထားတဲ့ကြားကပဲ Republican အမတ်တွေကမဲခွဲဖို့စီစဉ်နေတာဖြစ်ပါတယ်။အောက်လွှတ်တော်မှာဥပဒေချမ်းကိုအတည်ပြုနိုင်ခဲ့ရင်တောင်အထက်လွှတ်တော်မှာမဲခွဲရင်တော့ရှုံးနိမ့်ဖို့များပါတယ်။လွှတ်တော်နှစ်ရလုံးမှာ Republican တွေကအများစုနေရာရထားပေမဲ့အထက်လွှတ်တော်မှာက Republican တွေအနိုင်မရအောင် Democrat တွေဘက်ကတားဆီးနိုင်လောက်တဲ့အခြေအတွက်ရှိပါတယ်။ Republican 52ယောက်နဲ့ Democrat 49ယောက်တတိပုဂ္ဂလ2ယောက်ရှိတဲ့အထက်လွှတ်တော်မှာဥပဒေချမ်းကိုအတည်ပြုနိုင်ဖို့မဲ60လိုအပ်ပါတယ်။အခုသတင်းပတ်အစောပိုင်းတုန်းကတော့သမ္မတကလွင့်မှုကြီးကြပ်ရေးဥပဒေချမ်းကိုမြန်မြန်ဆန်ဆန်အတည်ပြုပေးဖို့လွှတ်တော်ကိုတောင်းဆိုခဲ့တာပါ။ဒါပေမဲ့နိုဝင်ဘာရွေးကောက်ပွဲမှာ Republican အမတ်တွေပိုပြီးရွေးကောက်မခံရခင်အထိဒီကိစ္စကိုအချိန်ကုန်ခံမနေသင့်ဘူးလို့သမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အခုရွေးကောက်ပွဲမှာသမ္မတအာဒိုဝိုင်လူမှုကွန်ရက်မှာသမ္မတ Donald Trump ကရေးသားခဲ့တာဖြစ်ပါတယ်ရှင်။
မက္ကဆီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်လာကြသူတွေကနေဒီသတင်းပတ်အတွင်းမိဘအနေနဲ့ခွဲခြားထင်းသိမ်းထားတဲ့ကလေးငယ် 2053 ဦးရှိနေတဲ့နေရာတွေကိုသိရှိထားပြီးအခုတော့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးငယ် 922 ဦးကတော့မိဘတွေထံပြန်လည်အနံပြီးဖြစ်တယ်လို့အမိမြေလုံခြုံရေးဌာနကမနေ့စနေနေ့နောက်ပိုင်းမှာပြောပါတယ်အဲ့ဒီထဲကအများအပြားကတော့အမေရိကန်နိုင်ငံအတွင်းနိုင်ငံရေးခလုံးငွေလျှောက်ထားမှုကိုတရားရုံးကနေဆုံးဖြတ်ဖို့ရှိနေတာကိုစောင့်စားနေရတာနဲ့အတူထင်းသိမ်းစခန်းတွေမှာမိဘတွေနဲ့အတူရှိနေတယ်လို့လည်းပြောဆိုထားပါတယ်ဒါပေမဲ့ကြာနေသေးတဲ့ကလေးငယ်တွေဟာမိဘတွေနဲ့ဘယ်အချိန်မှာအမြန်ဆုံးပြန်လဲပေါင်းစည်းနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Texas ပြည်နယ်အတွင်းကမိဘတွေနဲ့သားသမီးတွေပြန်လဲပေါင်းစည်းရေးစင်တာတစ်ခုကိုဖွင့်လှစ်ပြီးတချို့မိသားစုတွေကိုတော့ထားနေပြန်ပို့မယ်အရေးဥတီသွားနိုင်ခြေလည်းရှိနေပါတယ်
1950ကနေ1953ခုနှစ်အတွင်းဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ကျွင်းချံရုပ်အလောင်းတွေထည့်ဖို့တစ်သားကောင်တလာတရာနဲ့အမေရိကန်အလံတွေကိုအမေရိကန်စစ်တပ်ကကိုရီးယားနှစ်နိုင်ငံနယ်စပ်မှာမနစ်စနေနေ့တုန်းကသွားရောက်ပို့ဆောင်ထားပါတယ်။မြောက်ကိုရီးယားဘက်ကစစ်သည်တွေရဲ့ကျွင်းချံရုပ်အလောင်းတွေကိုနေရနိုင်ငံစီပြန်ပေးမယ့်အစီအစဉ်အတွက်ပြင်ဆင်တာဖြစ်ပါတယ်။ဒီကောင်တလာတွေကိုပြန်တည်နိုင်ဖို့တတုတစ်တာ150ကိုလည်းတောင်ကိုရီးယားနိုင်ငံဆိုးမြို့တော်နားမှာရှိတဲ့အမေရိကန်အခြေစိုက်စခန်းကိုပို့ထားတယ်လို့တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပြောခွင့်ရဗိုလ်မှူးကြီးချက်ကာရိုးကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့တုန်းကတွေ့ဆုံခဲ့ကြစဉ်မှာအမေရိကန်စစ်သားအလောင်းတွေကိုပြန်ပေးဖို့မြောက်ကိုရီးယားဘက်ကသဘောတူခဲ့တာပါ။ 1996ခုနှစ်ကနေ2005ခုနှစ်အတွင်းအမေရိကန်နဲ့မြောက်ကိုရီးယားရှာဖွေရေးအဖွဲ့တွေကအလောင်းရှာဖွေရေးကို33ကြိမ်လုပ်ခဲ့ပြီးအကျွင်းအကြံရုပ်အလောင်း229စုံကိုတွေ့ရှိခဲ့တာပါ။အဲ့ဒီအမေရိကန်စစ်တီတွေရဲ့ရုပ်ကျွင်းတွေကိုဆိုးမြို့နာမှာရှိတဲ့ကုလသမဂ္ဂတပ်ဖွဲ့တွေလက်ကိုမြောက်ကိုရီးယားဘက်ကလွှဲပြောင်းပေးအပ်ဖို့အမေရိကန်တာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်။အဲ့ဒီကနေမှဟာဝိုင်ယီကျွန်းမှာရှိတဲ့ဟစ်ကမ်လေဒါအခြေစိုက်စခန်းကိုတည်ယူဖို့စီစဉ်ထားပါတယ်။ဒါပေမဲ့နေ့ရက်ကိုတော့သတ်မှတ်ရခြင်းမရှိသေးပါဘူးရှင
်။ဒူရကင်နိုင်ငံမှာတမရနယ်လွတ်တော်ရွက်ကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီးမက်ဆန္ဒရှင်တွေကမဲပေးနေကြပါတယ်။အခုမဲပေးပွဲတွေဟာဆိုရင်နိုင်ငံအာဏာကိုဆယ်စုနှစ်တခုကြာကြာရယူလာတဲ့တမရရီဆက်တဲ့အာဒိုဝမ်နဲ့သူ့ရဲ့အစ္စလာမီ AK ပါတီတို့အတွက်တော့အကြီးမားဆုံးစင်ခေါ်မှုဖြစ်ပါတယ်။တူရကီမှာ2018ခုနှစ်လူလူဆန္ဒခိုင်ပွဲမှာမဲအနှဲငယ်နဲ့အတီးပြုတ်နိုင်ခဲ့ပြီးတမရအာဒိုဝမ်ဘက်ကဒီဇိုင်းမမလိုလားနေတဲ့ခိုင်မာအားကောင်းတဲ့တမရရဲ့အခွင့်အာဏာတည်ရက်ကိုစတင်ကျင့်သုံးနိုင်မဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။လောက်ပိုင်ခွင့်အာဏာပိုရလာမဲ့တမရရဲ့အခွင့်အာဏာတည်ကြောင့်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်တူရကီနိုင်ငံမှာဒီမိုကရေစီရော့ပါလာပြီးတူဦးတယောက်ထဲကအာဏာကိုချုပ်ကင်လာမယ့်အနေအထားဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်။ဒီကနေ့မှာတော့တူရကီရဲ့အကြီးဆုံးမြို့အစ္စတန်ဘူလ်ကအကြောင်းတစ်ကြောင်းမှာမဲပေးပြီးထွက်လာတဲ့သမ္မတအာဒဝန်ကိုထောက်ခံသူတွေကသူ့နာမည်ကိုအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။သမ္မတရဲ့လုတ်ပိုင်ခွင့်အာဏာသိမ်းနဲ့ဆိုရင်နိုင်ငံရဲ့စီးပွားရေးအကြက်တဲတွေကိုပိုပြီးကင်တွယ်လာနိုင်မှာဖြစ်တယ်လို့တူရကီအရှေ့တောင်ပိုင်းနဲ့အိန္ဒိချင်းအီရတ်နဲ့ဆီးရီးယားနိုင်ငံအတွင်းကကတ်တပုံထမှုတွေကိုလည်းပို့ပြီးကင်တွယ်နိုင်မှာဖြစ်တယ်လို့သမရအာရဝံကပြောဆိုထားပါတယ
်။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညာပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဇင်ဘာဘွေနိုင်ငံရဲ့လူမှုစီးရုံးရေးပွဲမှာပောက်ကွဲမှုဖြစ်ခဲ့တာမှာတော့တမရကထိခိုက်ဒဏ်ရာမရဘဲလွတ်မြောက်ခဲ့ပါတယ်သမရအီမာဆန်မနန်ကာကွာကသူ့အနီးမှာပောက်ကွဲမှုဖြစ်ခဲ့ပေမဲ့လွတ်မြောက်လာခဲ့ကြောင်းမနေ့စနေနေ့တုန်းကပြောပါတယ်အထိုက်ခံနေအားကောင်းရာဘူလာဝါယိုကအကစားရုံမှာသမရမနန်ကာကွာကလူတို့ကိုမိန်ကွန်းပြောပြီးစက္ကန့်ပိုင်းအတွင်းမှာပောက်ကွဲမှုဖြစ်ခဲ့တာပါသူ့ကိုလှုပ်ချန်ဖို့အချိန်ချင်းကြံစီခဲ့ကြပြီးသူ့အနေနဲ့ကတော့ရိုးနေပါပြီလို့သမရကပြောဆိုပါတယ်လှုပ်ချန်ဖို့ကြံစီတိုက်ခိုက်မှုအဖြစ်နိုင်ငံပိုင်မီဒီယာကလည်းဖော်ပြသွားပါတယ်ပောက်ကွဲမှုကြောင့်ဒုသမရတအူအပါအဝင်လူ42ဦးဒဏ်ရာရခဲ့တယ်လို့လည်းနိုင်ငံပိုင်ရုပ်သံကဖော်ပြပါတယ်။ဘ ᱹ လက်ချက်ဆိုတာတော့မသိရသေးပါဘူး။ဇူလိုင်လ30ရက်နေ့ချင်းပမဲ့သမရရွေးကောက်ပွဲအတွက်ရှင်ပြိုင်မှုတွေမှာတော့ငြိမ်ငြိမ်ချမ်းချမ်းရှိနေပါတယ်ရှင်
။ပါလက်စတိုင်းသမရမာမူဒ်အဘတ်မှာအစ္စရေးနဲ့ငြိမ်ငြိမ်ရေးသဘောတူညီဖို့ဆန္ဒနဲ့လုံနိုင်စွမ်းရှိသလားဆိုတဲ့အပေါ်တန်တရားရှိကြောင်းအမေရိကန်သမရရဲ့အကြီးအကဲအကြံပေးသမက်ဖြစ်သူဂျယ်ရက်ကူရှင်နယ်ကပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့25နှစ်တာကာလအတွင်းသူရဲ့ပြောဆိုဆွေးနွေးတဲ့အကြောင်းအရာတွေမှာအပြောင်းအလဲမရှိခဲ့ကြအောင်အဲ့ဒီကာလအတွင်းညီညာရေးသဘောတူညီချက်ရခဲ့တာမျိုးလည်းမရှိကြအောင်ကူရှင်နယ်ကပြောဆိုထားတဲ့တွစ်ဆုံမေးမြန်းခန်းကိုတော့ပါလက်စတိုင်းသတင်းစာအယ်ကုတ်မှာဖော်ပြထားပါတယ်ပါလက်စတိုင်းဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘဲအမေရိကန်အစိုးရကဆောင်ရွက်နေတဲ့အစ္စရေးပါလက်စတိုင်းညီညာရေးအစီအစဉ်ဟာပြီးကနေပြီလို့လည်းကူရှင်နယ်ကပြောပါတယ်သမ္မတထရန့်ရဲ့အကြီးအကဲဂျန်ပေးကူရှင်နယ်နဲ့အမေရိကန်အထူးကိုယ်စားလှယ်ဂျေဆွန်ဂရင်းဘလတ်တို့ပြီးခဲ့တဲ့တောက်ကြတဲ့စနေတို့မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နဲ့တန်ယာဟုနဲ့တွေ့ဆုံခဲ့ကြပါတယ်။အစ္စရေးဝန်ကြီးချုပ်နဲ့မတွေ့ခင်မှာလည်းအဲ့ဒီပုဂ္ဂိုလ်နှစ်ဦးဟာဂျော်ဒန်၊ဆော်ဒီအာရေဗီယာ၊ကာတာနဲ့အီဂျစ်နိုင်ငံတို့ကိုတွားရောက်ခဲ့ကြပါတယ်
။အမျိုးသမီးတွေကားမောင်းခွင့်ကိုတမ်းမြစ်တဲ့ကမ္ဘာတစ်ခုတည်းသောနိုင်ငံဆော်ဒီအာရေဗီယာမှာအမျိုးသမီးတွေကားမောင်းခွင့်တမ်းမြစ်ချက်ကိုဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပေးလိုက်ပါပြီ။ရှင်မောင်းတွေအငှားရင်တွေအမျိုးသားဆွေမျိုးသားချင်းတွေကိုမိခိုတွားလာနေကြရတဲ့ဆော်ဒီအမျိုးသမီးတွေအတွက်တော့အခုဆော်ရွက်ချက်ကထူးခြားတဲ့အချို့အခွေတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းရင်မောင်းလှိုင်စင်ရဖို့အတွက်အမျိုးသမီးတွေကစမ်းသပ်မောင်းနှင်ပြကြရပါတယ်။ဆော်ဒီအမျိုးသမီးအများစုကတော့ရင်မောင်းလှိုင်စင်မရှိကြသေးပါဘူးရှင်
။ကမ္ဘာဖလားဘောလုံးပြိုင်ပွဲပထမပွဲစဉ်ဖြစ်တဲ့အုပ်စုကြီးရဲ့ဒုတိယအုပ်စုပတ်လည်ပြိုင်ပွဲ အင်္ဂလန်နဲ့ပနားမားတို့ရှင်ပြန်ကစားကြတာမှာအင်္ဂလန်အသင်းကခြေစွမ်းပြပြီးပြိုင်ပွဲအသင်းကို 6-2 နဲ့အပြတ်အသတ်အနိုင်ရသွားပါတယ်။အုပ်စုကြီးကပဲဘယ်လ်ဂျီယံအသင်းဟာ2ပွဲအနိုင်ရထားတာကြောင့်လက်ရှိမှာအင်္ဂလန်နဲ့ဘယ်လ်ဂျီယံတို့နှစ်သင်းစလုံးဟာ6မှတ်စီနဲ့အုပ်စုပထမနေရာမှာရှိနေကြပါတယ်။ဒီကနေ့အတွက်ဒုတိယပွဲစဉ်ဖြစ်တဲ့အုပ်စု H ကဂျပန်နဲ့စင်နီဂဲတို့မကြခင်မြန်မာစံတော်ချိန်ည9နာရီခွဲမှာရှင်ပြန်ကစားကြမှာဖြစ်ပြီးဒီကနေ့အတွက်တတိယပွဲကတော့ပိုလန်နဲ့ကိုလံဘီယာအသင်းတို့မြန်မာစံတော်ချိန်ည12နာရီခွဲမှာကစားကြမှာပါ။အုပ်စု H ကဒုတိယပွဲစဉ်အဖြစ်ကစားကြမယ်ဂျပန်နဲ့စင်နီဂဲတို့နှစ်သင်းစလုံးဟာပထမပွဲစဉ်တွေမှာတပွဲစီအနိုင်ရထားတာကြောင့်သုံးမှတ်စီနဲ့အုပ်စုပထမနေရာမှာရှိနေကြပါတယ
်မတ်တင်ငင်ထိုင်းနဲ့ကိုဇော်ဝင်းလှိုင်ပါရှင်အခုဆက်ပြီးသတင်းလွှာတပုတ်ကိုတင်ဆက်ပေးပါမယ်2020ရွေးကောက်ပွဲအောင်နိုင်ရေးနိုင်ငံရေးခြေလှမ်းတရအနေနဲ့ကျင်းပတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာ NLD အနေနဲ့ရှေ့လုပ်ငန်းစဉ်တရဖြစ်တဲ့2008အခြေခံဥပဒေပြင်ဆင်ရေးပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းနဲ့ပဲဖြေရှင်းဆောင်ရွက်သွားမှာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်တိုင်းနယ်ပြည်နယ်အသီးသီးကအစိုးရအဖွဲ့ဝင်ကြီးချုပ်တွေမြန်မာတိုင်းနိုင်ငံလုံးတိုင်းဒါနဲ့ပါတီဝင်ပေါင်း 1,200 ကျော်တက်ရောက်တဲ့အနိုင်ရပါတီ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုရန်ကုန်မြို့မှာမနေ့နဲ့ဒီကနေ့နှစ်ရက်ဆက်တိုက်ကျင်းပခဲ့တာဖြစ်ပါတယ် NND ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်ဖြစ်တဲ့2008အခြေခံဥပဒေပြင်ဆင်ရေးစ조사ဆောင်ရွက်ရမှာတော့ပြည်သူလူထုပုံပဲ့ထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းနဲ့ပဲဖြေရှင်းဆောင်ရွက်သွားမှာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးဒေါက်တာဇော်မြင့်မောင်ကဒီကနေ့နိုင်ငံလုံးဆိုင်ရာညီလာခံအပီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်ကျွန်တော်2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးဆိုတော့ကျွန်တော်တို့ဒီ2010ဇာတ်ရက်ရေခေါ်ဖွဲ့ဝင်ကလေးကပြည်သူ့အင်ပြခဲ့တယ်ကျွန်တော်တို့ရဲ့ဘဝရတရားဖြစ်ပါတယ်ကျွန်တော်ရှေ့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးကိုကျွန်တော်ဘယ်ပုံပဲ linear နဲ့ပြင်ပါတယ်ဆိုတော့ပြည်သူတွေမသိခဲ့ခဲ့ပြည်သူတွေပုံပဲနည်းဆုံးဖြစ်နိုင်တယ်ကျွန်တော်တို့ရဲ့ဘဝရဖြစ်တဲ့တည်ငြိမ်ကြီးကျယ်စွာနဲ့နော်နိုင်ငံရေးနည်းလမ်းကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းခြင်းဆိုတဲ့နည်းလမ်းကိုပဲတုံးမှာဖြစ်ပါတယ်အဲ့တော့ဒီနေ့ကျွန်တော်တို့ဉာဏ်ဉာဏ်ကြီးဆွေးနွေးနေတာမှာလဲရပ်ပဒီယောအခြေခံဥပဒေနဲ့ပတ်သက်တဲ့ဟာတွေပါပါတယ်အဲ့တော့ကျွန်တော်တို့ဉာဏ်ဉာဏ်ကြီးနည်းလမ်းတိုင်းညံ့နေချလာမှန်လာမယ်လူတွေပေါ်မှာမူတည်ပြီးလို့ရှိရင်ဒီနောက်ဆက်ပွဲလေးကိုခြေခံဥပဒေပြင်လာတော့တကယ်ကြီးလက်ပြည်တော့ဒါကြိုးစားလက်ကြိုးစားဆောင်ရွက်ခဲ့ပြီးပါတယ်ဥပမာဆိုတော့6ပြင်စီကြီးကိုကျွန်တော်တို့ပြင်ကြခဲ့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလုံကကျွန်တော်တို့ကောင်းဆုံးမပေါ်ခဲ့နိုင်ကြိုးရရင်တော့ဒီလူတွေမထိခိုက်ခဲ့ဒီလူတွေကိုလက်လာဖို့ဖြစ်စေနိုင်တဲ့ဉာဏ်ဉာဏ်တော်နည်းလမ်းတွေပဲညောလာတဲ့ပြည်စီပွဲလုပ်တာကျွန်တော်တို့ကရှိပွဲလုပ်မှုရှိတာဒီပြင်ဆင်နေဆိုတာဖြစ်ကြတယ်ပါတယ်ပြင်းပြင်းမှာ
ပါတီဗဟိုကော်မတီဝင်တွေကတင်သွင်းခဲ့တဲ့အမျိုးသားပြည်လဲတင်မြတ်ရေးနဲ့ငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး2018ကြားဖြတ်ရွေးကောက်ပွဲအောင်နိုင်ရေး2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေး NND အစိုးရအဖွဲ့ရဲ့မူဝါဒလမ်းစဉ်တွေကိုဝင်းရံရေးပါဝင်တဲ့နိုင်ငံရေးအစီရင်ခံစာနဲ့စီယုံရေးအစီရင်ခံစာပါအတိုင်းရှေ့လုပ်ငန်းစဉ်အဖြစ်ဆက်လက်ဆောင်ရွက်သွားကြဖို့နိုင်ငံလုံးဆိုင်ရာညီလာခံကနေဆုံးဖြတ်ခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာ NND ရဲ့ပြောခွင့်ရဦးမျိုးညွန့်ကအခုလိုပြောဆိုပါတယ်
နိုင်ငံလုံးဆိုင်ရာညီလာခံကတက်ရောက်လာတဲ့ညီလာခံကိုလည်းများပါဒီပါတယ်ရှေ့လုံငန်းစဉ်အားရရှိပါတယ်ရှေ့လုံငန်းစဉ်တိတ်ကတရားဥပဒေစိုးမိုးရေးနဲ့ပြည်သူများ၏လူမှုစည်းဝါးဘဝလို့တဲ့မြန်မာပြည်မြို့သားပြန်လည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရှေ့လုံငန်းစဉ်နေ့အရ2018ရပြတ်ရွေးကောက်ပွဲအောင်နိုင်ခြင်းဖြစ်ပါတယ်ရှေ့လုံငန်းစဉ်3ရ2020တွေ့တွေ့ရွေးကောက်ပွဲကြီးအောင်နိုင်ခြင်းဖြစ်ပါတယ်ရှင်းလုံငန်းစဉ်အားအရာဖွဲ့ချုပ်စိုးရဤမူဝါဒနှင့်လုပ်ငန်းများကိုငွေညံသည်ဖြစ်ပါလေဒီ၅ရက်ကိုကျွန်တော်တို့နိုင်ငံလုံးဆိုင်ရာညီလာခံများကျွန်တော်တို့ဖွဲ့ချုပ်ရဲ့ရှင်းလုံငန်းကိုများချပါတယ်
ရွေးကောက်ပွဲကတိတစ်ခုဖြစ်တဲ့2008အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ပါတီရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုရှင်းရှင်းလင်းလင်းတိတိကျကျပြောဆိုသင့်ပါတယ်လို့မြန်မာနိုင်ငံရဲ့လက်လာအကဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးပေါ်လေဒုတိယအခြေပါတီညီလာခံကတကယ်တမ်းပြောရင်ပေါ်လေအာဏာရပါတီပြည်ကအနေနဲ့ဖြေရင်တော့လုတ်တဲ့အချိန်ကာလဟာအင်မတန်မှစိုးတောင်းလို့နေလို့မြင်တယ်လက်ရှိပေါ်လေကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဟာဖွဲ့စည်းပုံအခြေခံဥပဒေချက်တဲ့ ်ရင်းဉဏ်ရေးအချက်တွေဖွံ့ဖြိုးတိုးတဲ့ရေးအချက်တွေတွေနဲ့ငါအင်မတန်မှမြင့်မားနေတဲ့ကာလမှာငါဒီကပို့ပြီးတော့ချက်ချင်းပြန့်ပြန့်ဆွေးနွေးအမြင်ဖလှယ်ဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့ပြည်သူလူထုကိုလည်းဒီကချက်ချင်းပြန့်ပြန့်အတိပေးမှုလိုအပ်တယ်လို့မြင်တယ်။အဲဒါမှသာလျှင်ပြည်သူလူထုကိုမျက်နာမူတဲ့ပြည်သူလူထုအတန်ပြည်သူလူထုစံသားကိုအလေးထားတဲ့နိုင်ငံရေးပါတီဆိုတဲ့လမ်းကြောင်းနဲ့နိုင်ငံရေးဖြစ်ဖြစ်မယ်လို့မြင်တယ်။အဲတော့လက်ရှိအဲ2008ပြည်သူ့အခြေခံဥပဒေစက်တဲနဲ့ပတ်သက်လို့ရှိရင်လည်းဒီအမျိုးသားဒီမိုကရေစီအခွင့်အရေးအနေနဲ့ဟာဘလို့ပုံစံနဲ့ဘလို့အချိန်ကာလအတွင်းမှာတော့ပေါ်ဆောင်မှုစီစဉ်ထားတယ်ဆိုတာကိုတော့အများပြည်သူကိုသိရှိအောင်တော့အမြန်ဆုံးထောက်ပြနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့ဒီလိုထောက်ပြန်နိုင်မှသာလျှင်တော့ပြည်သူလူထုအနေနဲ့နိုင်ငံရေးအပြောင်းအလဲအတွက်ညှော်လင့်ချက်တရက်ကိုတော့ပြည်ရှာရှာမြင်လာတွေ့လာနိုင်မယ်လို့မြင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံကနေ NND ပါတီရဲ့ထိပ်သီးခေါင်းဆောင်တွေရဲ့နေရာမှာလစ်လက်နေတဲ့ဗဟိုအလုံးမှုဆောင်အဖွဲ့နဲ့အရန်ဗဟိုအလုံးမှုဆောင်အဖွဲ့တွေပါအဝင်ပြည်နယ်နဲ့တိုင်းအလိုက်ဗဟိုကော်မတီဝင်တွေကိုတက်ရောက်လာတဲ့ညီလာခံကိုယ်စားလှယ်တွေဘက်ကမဲရေတွက်နဲ့ရွေးချယ်တင်မြှောက်ခဲ့ကြပြီးတော့ဗဟိုအလုံးမှုဆောင်အဖွဲ့ကအတည်ပြုခံအပ်လိုက်ပါတယ်ဗဟိုကော်မတီဝင်တွေရွေးချယ်တင်မြှောက်မှုနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေရှိနေတာနဲ့ပတ်သက်ပြီးတော့လည်းတက်ရောက်လာတဲ့ကိုယ်စားလှယ်တွေဘက်ကမဲဆန္ဒအရေးအတွက်တားရွေးချယ်တင်မြှောက်ခဲ့တာဖြစ်တယ်လို့သတင်းသာရှင်းလင်းပွဲမှာပြန်လည်တုံ့ပြန်ဖြေရှင်းသွားခဲ့ပါတယ်ရှင်
။မဆုမမရှင်နိုင်ငံလုံးဆိုင်ရာပါတီညီလာခံနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့အပတ်စဉ်တင်ဆက်ပေးနေကြမြမရေးဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရပါမယ်။တနင်္သာရီတိုင်းဒေသကြီးအစိုးရအနေနဲ့ပြည်내စီးပွားရေးဖွံ့ဖြိုးမှုအတွက်ဆောင်ရွက်ရမှာလက်ရှိအချိန်ထိခရီးသွားလုပ်ငန်းသာအောင်မြင်မှုရှိနေသေးကြောင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကပြောပါရယ် VOA နဲ့တီးတန့်တွေ့ဆုံမေးမြန်းထားတဲ့အပိုင်းတစ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်ပေးထားပါရယ
်ဝန်ကြီးဒေါက်တာလဲမော်ခင်ဗျာကျွန်တော်တို့ VOA အခုလိုတွေ့ဆုံမေးမြန်းခွင့်ပြုရတဲ့ကျေးဇူးကျွန်တော်တို့ထူးတင်ပါတယ်
โอเค
โอเควินโจအခုဆိုလို့ရှိရင် energy အစိုးရတန်ပြီအနာကိုဆက်ပြီးတော့ထမ်းဆောင်လာတာအခုဆိုလို့ရှိရင်နှစ်နှစ်ကျော်ကာလရှိလာပြီပေါ့เนาะဆိုတော့အခုပြတ်တန်းလာတဲ့ကာလအတွင်းမှာလည်းဒီတဲ့အတိုင်းပဲခက်ခဲတွေအများကြီးဟိုရုတ်တရက်ဟိုပြောင်းလဲမှုတွေကိုအများကြီးဖော်ဆောင်ရတာဆိုတော့အခက်ခဲတွေလည်းဝင်ကြို့တို့အများကြီးရှိခဲ့ပါတယ်ဆိုတော့လက်ရှိဝင်ကြို့တို့လှုပ်ဆောင်နေတဲ့ဟိုအခမ်းကဏ္ဍတွေကဟိုဝင်ကြို့အနေနဲ့ဒီပြတ်တန်းလာတဲ့နှစ်နှစ်အတွင်းမှာပါရမီအားရကျင်းနေမိတာရှိတယ်လေပါရမီကိုစိတ်ထရအော်အားမလို့အားမရဖြစ်တာတွေရှိတယ်လေဆိုတာလေးကိုအရင်ပြောပြလို့ရမှာ
ဟုတ်ကဲ့အားရကျင်းတတ်တာကတော့ကျမတို့ဆပြီးတော့ကျမတို့ဒီဒေတာကိုစတာဝန်ယူစင်နေရပေါ့နော်ကျမကဘယ်လိုမျိုးမူဝါဒချမှတ်ခဲ့တယ်လဲဆိုတော့တနင်္သာရီတိုင်းမှာခရင်သုံးခရင်ရှိတယ်ပေါ့အဲဒီခရင်သုံးခရင်ကိုစီးပွားရေးဖို့မျိုးတိုးတက်ဖို့အတွက်ကျမပထမဆုံးစဉ်းစားခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေတာတစ်ခုပဲဖြစ်နိုင်ငံတစ်ခုပဲဖြစ်ဖြစ်စီးပွားရေးဖို့မျိုးတိုးတက်မှုမရှိလို့ရှိရင်ဒေတာကလည်းဆုပ်ယုပ်မှာအမှန်ပါပဲဒီအတွက်ကြောင့်စီးပွားရေးဖို့မျိုးတိုးတက်မှုကိုကျမတနင်္သာရီတိုင်းမှာရှိတဲ့ခရင်သုံးခရင်ဒဝဲခရင်မှာဆိုလို့ရှိရင်စိုက်ပျိုးရေးလုပ်ငန်းနဲ့ဖို့မျိုးတိုးတက်ဖို့အတွက်ကျမတို့စပြီးတော့အားယူခဲ့ပါတယ်အဲဘိတ်ခိန်မှာတော့ငါလုပ်ငန်းမှာသူကပင်လယ်ပြင်နဲ့တချောင်းလုံးထိဆက်နေတဲ့အတွက်ကြောင့်ငါလုပ်ငန်းကတော့အထူးစားပေးနေတဲ့ကိစ္စတရအနေနဲ့ကျမတို့ဆောင်ရွက်ခဲ့ပါတယ်အကော့တောင်းဒေတာကိုစဉ်းစားကြည့်ပြန်တော့ကော့တောင်းမှာလည်းငါလုပ်ငန်းတိတိပပမရှိပါဘူးရှင်နောက်ပြီးတော့ရေပြင်အနေထားကလည်းတစ်ဖက်နိုင်ငံနဲ့နီးနေတယ်ဆိုတော့သူ့မှာဟိုရေပြင်ဧရိယာကျယ်ကျယ်ဝန်းမရှိဘူးအဲ့တော့ငါလုပ်ငန်းကိုသူ့အတွက်စဉ်းစားပေးလို့မရတဲ့ကြောင့်ကျမတို့အမတန်လှပတယ်ကျုံပေါင်း800ကျော်ရှိတဲ့အတွက်ကြောင့်မလို့ဒါကိုဟိုကျမတို့ရဲ့တဘာဝကပေးလိုက်တဲ့အမွေနှစ်ကိုအသုံးချပြီးတော့ကျမတို့ခီးသွွားလုပ်ငန်းဖို့မျိုးတွေ့တဲ့ပေါ်စပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့တော့စပြီးဆောင်ရွက်ခဲ့တဲ့ဒီလုပ်ငန်းစဉ်သုံးခုမှာကျွန်မအနေနဲ့ဘာကိုအားရကျင်းနဲ့လဲဆိုတော့ခီးတော့လုပ်ငန်းကိုတော့ကျွန်မတော်တော်လေးကိုအားရကျင်းနဲ့ခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒဝဲဒေတာမှာလည်းရှင်ကိုရှင်ဖျားပူလုပ်ငန်းဆိုပြီးတော့အဆင်ပြေပြေဖြစ်ခဲ့တယ်လို့ဒီကော့တောင်းဒေတာမှာဆိုလည်းနိုင်ငံခြားခီးတော့တွေတော်တော်များများလာရောက်ပြီးတော့ဒီကျုံခီးစဉ်ဆိုပြီးကျွန်မတို့ဆောင်ရွက်ခဲ့တာကျွန်တော်အောင်မြင်ခဲ့ပါတယ်။အောင်မြင်တဲ့အလျောက်လည်းကျွန်မတို့ကဘာတွေစိတ်ခုမှုရှိလာလဲဆိုတော့ဒီခီးတော့တွေကိုကောက်ကွယ်ဆောက်ရှောက်မှုအတွက်စိတ်ခုမှုရှိလာပါတယ်။တို့ရဲ့လုံခြုံရေးတို့ကကော့ဒေတာကိုအလဲခေါ်ပြီးလို့ရှိရင်တို့ရဲ့လုံခြုံရေးကိုကျမတို့ကထည့်ပြီးစဉ်းစားပေးရမှာဖြစ်ပါတယ်။နောက်လူမျိုးရေးကိစ္စဝဝတွေဖြစ်တဲ့တို့ရဲ့ဈာမရေးပေါ့နော်။အဓိကတော့ဈာမရေးကိစ္စဝဝကိုလည်းကျမတို့ကတောင်းအောင်ယူရတဲ့အတွက်ကြောင့်ကျမတို့မှာဒီစိန်ခေါ်မှုရှိပါတယ်။အဲ့တော့တို့တွေပင်လယ်ပြင်ကိုသွားတဲ့အခါမှာအခက်အခဲဆုံးတရားမရှိအောင်ကျမတို့က surveillance ပေါ့နော်။ကျမတို့လိုင်းလံစောင့်ရှောက်တဲ့လုပ်ငန်းကိုလည်းတတ်နိုင်တယ်လို့ကျမတို့ဆောင်ရွက်ခဲ့ပါတယ်။ပထမဦးပိုင်းတော့ကတော့မဆောင်ရွက်ခဲ့နိုင်ပေမဲ့ခုနောက်ပိုင်းမှာကျမတို့ကို hotel နဲ့ခီးကအခွန်ငွေတွေကဝင်ငွေတချို့တစ်ဝက်ကိုမျှတပေးတယ်လို့ကျမတို့ကိုဆောင်ရှောက်တဲ့လုပ်ငန်းကြီးဆောင်ရွက်ခဲ့ပါ ါတယ်မဆောင်ရွက်ခင်ကာလတော့ကျွန်တော်တို့မတကယ်စိတ်ကောင်းမှုပါပဲဘာဖြစ်လို့လဲဆိုတော့နိုင်ငံသားတိုင်းပြည်ကခီးတဲ့တွေကိုခေါ်ပြီးတော့တစုံတရာဖြစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့မှာအများကြီးတောင်းဝန်ရှိပါတယ်ရှင်ဒီအတွက်ကြောင့်မလို့ဒါအဲ့တော့ကျွန်တော်ရဲ့ပထမအဆုံးစိတ်ကောင်းမှုပေါ့နော်အဲနောက်စိတ်ကောင်းမှုတစ်ခုကတော့စီးပွားရေးမှာလာရောက်ပြီးရင်းနှီးမြှုပ်နှံဖို့အတွက်ပါအဲရင်းနှီးမြှုပ်နှံဖို့အတွက်ကကျွန်မဂျပန်ပြည်ကိုဂျပန်နိုင်ငံကိုနှစ်ခေါက်တိတိကျွန်မသွားပါတယ်ရင်းနှီးမြှုပ်နှံဖို့အတွက်ဟိုရင်းမော investor တွေကျွန်တော်တို့ခေါ်ခဲ့ပါတယ်ခေါ်ခဲ့ပြီမြေကျွန်တော်တို့ data မှာအကိုကြီးတို့တည်တဲ့အတိုင်းပဲလှည့်စစ်တမ်းမရှိပါဘူး electric ကnational grid မရှိတဲ့အတွက်ကြောင့်မလို့လှည့်စစ်အားဈေးကြီးပါတယ်သူတို့နိုင်ငံနဲ့နှိုင်းချိန်လိုက်လို့ရှင်3ဆနီပါလောက်ကိုဈေးကြီးနေတယ်ဈေးကြီးနေတဲ့အတွက်ကြောင့်သူတို့မှာရင်းနှီးမြှုပ်နှံမှုကအဆင်မပြေပါဘူးရှင်အမှန်တိုင်းပြောရမယ်ဆိုပါဆိုသူတို့နိုင်ငံတွေကစက်မှုထွန်းကားတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်လှည့်စစ်ကိုအဓိကထားသုံးချတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်ကျွန်တော်တို့ data မှာလာရောက်ပြီးတော့မှရင်းနှီးမြှုပ်နှံကျင်ပေမဲ့လည်းမမြုံနိုင်နိုင်ခဲ့ပါဘူးဒါကတော့ဒုတိယကျမတို့ရဲ့စိတ်ကောမှုပဲဖြစ်ပါတယ်အခုတော့နိုင်ငံဒီပေါ့ဟိုဥစားတိုတန်နဲ့ကျမတို့ဟိုဒီ LNG နဲ့မီးပေးဖို့အတွက်စီမံကိန်းလုပ်နေပြီဆိုတော့ကျမတို့ဒီပြဿနာလေးလည်းတော်တန်တော့ဖြေရှင်းပြီးသားဖြစ်သွားပါပြီရှင်အဲနောက်တစ်ခုကတော့ကျမတို့ဒီရင်းနှီးစိတ်ကမ်းကိစ္စပဲဖြစ်ပါတယ်ကျမတို့ဒဝယ်ဒေသစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရင်းနှီးစိတ်ကမ်းကအဓိကခန့်ကဏ္ဍအနေပါဝင်နေပါတယ်ကိုကြီးတည်တဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တယ်ချစ်တော်အားချရဲ့တကယ်ခီးသွွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးသားအောင်မြင်သွားလို့ရှိရင်ကျမတို့ဒေသရဲ့စီးပွားရေးလည်းအဆမတန်ဖို့မျိုးတုတ်တက်လာမှာဖြစ်ပါတယ်ဒါကလည်းအရင်ဆက်ဆက်တရား14နှစ်လောက်မလုပ်ဖဲနဲ့ထားခဲ့တဲ့အတွက်ကြောင့်တော်တော်လေးကိုပြန်ပြီးအချိန်ယူနေရပါတယ်အချိန်ယူနေရတဲ့အတွက်ကြောင့်ဒါကလည်းကျမတို့ရဲ့တနင်္သာရီတိုင်းဒေသရဲ့စိတ်ခေါ်မှုတစ်ခုပါပဲ
ဟုတ်ကဲ့အဲ့ဒီရင်းနှီးစီမံကိန်းနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့အခုကြားရတာကနိုင်ငံတော်အစိုးရအနေနဲ့ဒါကိုဟိုလွန်ခဲ့တဲ့၄-၅နှစ်ကရပ်သွားရပ်ထားခဲ့ရပြီမဲ့လက်ရှိအစိုးရကဒါကိုဦးဆောင်ပြီးတော့ပြန်ဆဖို့စီစဉ်နေတယ်လို့ကျွန်တော်တို့ကြားပါတယ်အဲ့ဒါပြန်ဆလို့ရှိရင်ဝင်းကျုပ်ကတော့တိုက်ရိုက်သက်ဆက်ကိုဒေသထဲမှာဖြစ်တယ်ဆိုဝင်းကျုပ်ကပို့ပြီးတာဝန်ရှိတဲ့သူလို့ဖြစ်နေတာပေါ့နော်ကိုတိုင်းဒေသထဲမှာဖြစ်နေတော့အဲ့ဒါပြန်ဆလို့ရှိရင်ဘယ်လိုပုံစံနဲ့ပြန်ဆမလဲအီတလီယန်ထိုင်းကငါကတော့သူက contract ရထားတဲ့ company ဖြစ်တယ်ဒါပေမဲ့အခုအဲ့ဒီကုမ္ပဏီကရောပြန်ဆရင်အရင်နေရာမှာပဲသူကဥဆောင်ပြီးလုံမလားဆိုတာလေးကိုဝန်ကြီးပြောပြလိုက်ရ
ဟုတ်ပါတယ်အရင်ရခင်ဆိုးရနေရသူတို့ဆောက်ချုပ်တွေအများကြီးချုပ်ဆိုခဲ့ပါတယ်ကျွန်မသိရတဲ့လောက်ဆောက်ချုပ်6ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခု Italian Thai Company နေရာinitial phase ဆိုခေါ်တယ် phase 1ပေါ့ phase 1ကိုအေက9000ကျော်ကိုအဲဒီ italian thai နဲ့သူတို့စာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် italian thai ရဆောင်ရွက်နိုင်သည်ဖြစ်စေမဆောင်ရွက်နိုင်သည်ဖြစ်စေသူတို့ရဲ့သူတို့စာချုပ်ချုပ်ခဲ့တဲ့ area ကိုတော့ကျွန်တော်တို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase လို့ခေါ်ပါတယ် full phase ကိုဘာတွေနဲ့သူတို့စာချုပ်ချုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဆိုးရရယ်မြန်မာဆိုးရရယ်ထိုင်းဆိုးရရယ်ဂျပန်ဆိုရရဲ့သူတို့စာချုပ်ချုပ်ဆိုခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစီကန်းနေတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ချက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018ဇွန်လဆိုလို့ရှိရင်သူတို့ရဲ့ master plan အပြီးသတ်ပါပြီအဲကျမတို့ဂျာဖြတ်စီရင်ခန်းစာဆိုပြီးတော့ပြီးခဲ့တဲ့နှစ်2019 December မှာတခါကျမတို့ရှင်းပြခဲ့ပါတယ်သူတို့ရဲ့ plan นี่ပေါ့เนาะအဲ့တော့ကျမတို့ဂျာဖြတ်စီရင်ခန်းစာကိုကျွန်တော်နားထောင်ခဲ့ပြီးတော့အခု complete အစီရင်ခန်းစာကတော့ကျမတို့ဒီ6လပိုင်းပေါ့ဂျွန်လမှာကျမတို့ထွက်มาဖြစ်ပါတယ်ဒီအစီရင်ခန်းစာပါလုပ်ငန်းစဉ်တွေအတိုင်းသူတို့ကဆက်ပြီးဆောင်ရွက်သွားมาဖြစ်ပါတယ်ဂျပန်ဆိုရရင်မြန်မာဆိုရရင်ထိုင်းဆိုရရင်3ဖက်လေကျမတို့လည်းတွဲဆောင်ဆွေးနွေးခဲ့ပါတယ်ဒီရင်းနှီးစိတ်ကမ်းကိုအဓိကကောင်းထည့်ပေါ်လာတော့ management committee ရှိပါတယ်ကျမတို့ကတော့ဒေသန္တရအစိုးရဖြစ်တဲ့အတွက်ကြောင့်ဒေသမှာလိုအပ်ချက်တွေပုံမှန်ရေတို့အဲလျှက်စစ်တို့ဒီလိုအပ်ချက်တွေကိုကျမတို့ကစောင့်ဆောင်ပေးရမှာဖြစ်ပါတယ်အလုပ်သမားတွေဒါတွေကိုလည်းကျမတို့ကစောင့်ဆောင်ပေးရမှာဖြစ်ပါတယ်တကယ် management ကတော့သူတို့ MC ရှိပါတယ
်သူတို့လုပ် management committee ကလောက်ဆောင
်ဟုတ်ပါတယ်ဟုတ
်ကဲ့အဲ့တော့အခုကတော့ဟို Italian Thai ဆိုတာတော့သူကပုဂ္ဂလိက company ပေါ့နော်အခုဝန်ကြီးတို့ဒီနိုင်ငံတော်အစိုးရရှေ့ဆက်သွားမဲ့ပုံစံကတော့
ဂျီတူဂျီဟုတ်ကဲ့ဂျီတူဂျီ
ဟုတ်ကဲ့
ဂျီတူဂျီလုံးပါ
ဆိုတော့ဝန်ကြီးတို့ဂျပန်ကိုသွားတဲ့ခီးစဉ်တွေကလည်းအဲ့ဒီကိစ္စတွေအများကြီးပါမယ်ထင်တယ်
အာဟုတ်ပါတယ်ရှင်ကျမရဲ့ယူဆချက်ကတော့ပေါ့နော်ကျမဒီရင်းနှီးစိတ်ကမ်းကြီးအောင်မြင်လာလို့ရှိရင်ကျမတို့ဒီဒဝယ်ဒေသဖွံ့ဖြိုးရမယ်ရင်းနှီးစိတ်ကမ်းနဲ့အတူတူတက်ရမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီ Southeast Corridor မှာရှိတယ်ဆိုပေမဲ့တခြားဒေသဥပမာ ASEAN countries တွေကကုန်နေကိုပဲကျမတို့ကပို့နေမှာလားကျမတို့ဒေတာခံရဲ့ထွက်ကုန်နေရောမရှိရဘူးလားဆိုတော့ဟိုကျမမှာခန်းစားချက်ကလေးရှိပါတယ်ဒီအတွက်ကြောင့်မလို့ကျမကဒီဒေတာမှာကျမတို့မှာအခုရောဘာကုန်ကျန်းတွေထွက်တယ်တပ်တုတွေထွက်တယ်ကျမတို့စီမှာအတင်းနေ lab တွေထွက်ပါတယ်ကျမတို့ဒီဓာတ်ရီပေါ်မှာအခြေတည်ပြီးတော့ကျမတို့ကုန်ချောထုတ်လုပ်တဲ့လုပ်ငန်းတွေကိုလာပြီးရင်းနှီးမြှုပ်နှံမှုအတွက်ကျမအနေနဲ့ဖိတ်ခေါ်ခဲ့ခြင်းပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတွေက
ပို့ကုန်နေဦးပဲကျမတို့ကပို့နေမလားကျမတို့ဒေတာရဲ့ပို့ကုန်နေလဲထွက်ရအောင်ကျမဆောင်ရွက်ခဲ့ခြင်းပဲဖြစ်ပါတယ်အတူတူတခါတည်းတပြိုင်တည်းစီးပွားတက်ခြင်းလို့ဖြစ်ပါတယ်ဟုတ်ကဲ့အဲ့တော့ဒေတာအတွက်လည်းအကျိုးရှိမယ်နိုင်ငံတော်လည်းအခွန်ကောက်တယ်ပို့ရမယ်ပေါ့ဆိုတော့အခုစလောက်ကြမယ်နေရာမှာအခုအရင်အဆိုးရလက်ထက်ကရှိခဲ့တဲ့ကန်ထရိုက်ရပေါ့နော်စာချုပ်အရသူတို့မြင်နေရဆွဲပ ဆိုသူ့ဘက်ကိုယ်ဘက်အပြန်အလှန်ညှင်းခုံပြောဆိုနေကြတာတွေရှိတယ်ဆိုတော့အခုလက်ရှိလည်းဟိုရောက်ချင်းမရသေးတဲ့လူတွေရှိတယ်လို့ပြောတာလည်းရှိတယ်ဝင်းကျုပ်ကတော့ကျွန်တော်တို့ပို့သိပါတယ်ဆိုတော့အဲ့ဒီအရှုပ်ရှင်းကိစ္စတွေကောဘာလို့ဆိုဝင်းကျုပ်ကောင်းပေါ်ကြာလာတာကိုသူကဝင်းကျုပ်နဲ့လက်ရှိအစိုးရကောင်းပေါ်ကြာလာတာကိုအရင်အစိုးရဘလောက်ပဲမကောင်းတာလုပ်ခဲ့လုပ်ခဲ့ကောင်းတာလုပ်ခဲ့လုပ်ခဲ့ကိုကဆက်ပြီးထောက်ဝင်ယူရတယ်ဆိုတော့ကိုကောင်းပေါ်ကြာလာတော့ဝင်းကျုပ်တို့အဲ့ဒီအရှုပ်ရှင်းတွေရောဘလို့ဖြေရှင်းသွားမလဲဘာလို့ဆိုဒါကြီးကလည်းဟိုညနာပြက်စရာအမဲဆက်တခုလိုဖြစ်နေတာပေါ့နော်
လက်ခဲတင်းတင်းပြဿနာတွေပါအမှန်တကယ်တော့ဒီနေရာတွေကိုရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဆောင်ရွက်မယ်ဆိုလို့ရှိရင်ပြည်သူနဲ့တွေ့ရမှာပါအဲဒီဒေတာခန်ဒီပေါ့ဒီမြေပိုင်ရှင်တွေပေါ့မြေပိုင်ရှင်တွေပဲပြောပြရစီမြေကိုဟိုနေထိုင်နေတဲ့လူတွေဥယျာဉ်စိုက်ပျိုးနေတဲ့လူတွေကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်ကျွန်တော်တို့ခုံသမားတိဖွဲ့တစ်ဖွဲ့လည်းဒီ management committee ကိုကျွန်တော်တို့ဖွဲ့ပေးထားပါတယ်အခုံသမားတိဖွဲ့ရသူတို့ဒီဒေသခံတွေလည်းပါတယ်ကျွန်တော်တို့ဆိုးရဖွဲ့တွေလည်းပါတယ်နောက်ပြီးတော့ပြည်သူတွေယုံကြည်ရတဲ့ဒီလူတွေလည်းရမရဖားတွေလည်းပါတယ်အဲ့လိုမျိုးခုံသမားတိဖွဲ့တစ်ဖွဲ့ကျွန်တော်တို့ဖွဲ့ပေးထားပါတယ်အဖွဲ့ပေးပေမဲ့ကျွန်တော်တို့လုပ်ငန်းစဉ်တွေကိုတော့မဆောင်ရွက်ရသေးပါဘူးကျွန်တော်တို့ချက်က master plan ကိုလည်းစောင့်နေတဲ့သဘောလည်းဖြစ်ပါတယ်ကျွန်တော်တို့ခုံသမားတိဖွဲ့တဖွဲ့ဖွဲ့ပြီးတော့မှပြည်သူတွေနဲ့ထိတွေ့ပြီးတော့မှသူတို့နဲ့တေချာဆွေးနွေးညီနိုင်ပြီးဖြေရှာမှာဖြစ်ပါတယ်နောက်ပြီးတော့ international standard တိုင်းမှာကျွန်တော်တို့ရောက်ချင်ပြီးမှဖြစ်ပါတယ
်ဟုတ်ကဲ့ဒီစီမံကိန်းကတော့ပြန်ပြီးတော့ revive လုပ်တယ်ပဲဆိုကြပါစို့နော်ပြန်စဖို့အတွက်ကတော့ဒီနေ့ထက်မှဖြစ်သွားမယ်ဆိုတဲ့သဘောရှိတယ်အဲ
စဒီမှာစ plan မှာမှမူတည်ပြီးတော့ကျွန်တော်တို့ဟို body full phase မှာပေါ့ full phase ဆို second phase မှာပေါ့ကျွန်တော်တို့ target pioneer project လေးတွေကျွန်တော်တို့လုပ်ရမှာပါဒီတနေရာဒီနေရာကိုဒီမြေရှင်အဲဒီဟိုပြည်သူတွေနဲ့တွေ့စကားပြောဒီမြေကို international ဘယ်လိုမျိုးဘယ်လိုမျိုးယော်မယ်စသဖြင့်အဖက်ဖက်အထန်ဟိုထက်ခါထက်ခါပေါ့နော်ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ဒီမြေတွေကိုစတင်ဆောင်ရွက်မှာပါကျွန်တော်တို့အဓိကလုပ်ရမှာ land နဲ့ port ပဲဖြစ်ပါတယ
်အခုဒီရင်းနှီးစီမံကိန်းကဟိုထိုင်းဆူရဂျပန်ဆူရမြန်မာဆူရအဆူရသုံးဖွင့်ဆိုင်လောက်ကြမယ်အီတာလီယန်ထိုင်းကုမ္ပဏီရဲ့အခန့်ကဏ္ဍလုံးဝမပါတော့ဘူးရှေ့လျှောက်သွားမယ်အခီးစဉ်မှာအဲ့တဘောလာခ
မဟုတ်ပါဘူးရှင်သူနဲ့သူ့နေရာကိုလည်းပေးပြီးပါပြီဧက9500သူ့အတွက်ခြံလက်ထားပါမယ်သူဆောင်ရွက်ချင်တဲ့အချိန်မှာသူဆောင်ရွက်လို့ရပါတယ်သူ့မှာစီမင်းစည်းကမ်းဥပဒေတွေလည်းစာချုပ်တွေမှာပါပြီးသားဖြစ်ပါတယ်အဲ့တော့သူဆောင်ရွက်ရမယ့်ကိစ္စကိုသူဆောင်ရွက်မှာပါလိမ့်မယ်နောက်ကြံတဲ့မြေမှာမှခုနဆိုးရ3ခုကလောက်ပါမှာရှင
်အခုသူဒီစီမံချက်ကြီးတုံ့ဆိုင်နေတာပေါ့နော်နောက်နေနေရတာသူ့ဘက်က initiate လုပ်မှုအားနည်းတဲ့အပိုင်းရှိတော့အစိုးရအနေနဲ့ဘလောက်တီးခံပြီးတော့ဆောင်မလဲဒါကြီးကိုတီးညောညောနဲ့သွားဖို့အခုဆိုရင်9နှစ်ကျော်တော့9နှစ်ပတ်ဝန်းကျင်ရှိလာ
သူ့မှာလည်း target ချိန်ရှိပါတယ်ရှင်သူတို့မှာလည်းလေသူတို့အရခင်ဆိုရတယ်ကအရင်ဥဟန်စိန်ဆိုအရခင်ဆိုရ MCO ကထာသူတို့ပေးထားတဲ့အချိန်ရှိပါတယ်ကျမတေချာတီးကြမသိလို့ပါအဲ့ဒီပေးထားတဲ့အချိန်ကြော်လွန်ရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူးခုနကျမတို့စီအောင်ဆိုင်တယ်လို့ပါပဲသူတို့၄နှစ်ဆို၄နှစ်၅နှစ်ဆို၅နှစ်ပေါ့သူတို့ duration တစ်ခုသတ်မှတ်ပေးထားပြီးသား
တန်းကုန်သွားရင်တ
ော့တန်းကုန်သွားရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူ
းဟုတ်ကဲ့ဒီနေ့တိုင်းတန်းတခြားကျွန်တော်တို့ရန်ကုန်ကနေလာတော့လမ်းနေရာတော့တခြားပြည်နယ်တိုင်းဒေသနဲ့မတူအောင်တမူထူးခြားပြီးတော့ကောင်းတာကိုကျွန်တော်တို့တွေ့ရတယ်ပြောစမပြုလောက်အောင်ကိုကောင်းပါတယ်ဆိုတော့ဒါပေမဲ့လည်းအခက်အခဲဆုံးပြဿနာဆော့ဆော့ဝင်ကြည့်ပြောသလိုလျှက်စစ်ကိစ္စ National Grid ကမော်လမြိုင်နေရပ်နေတယ်ဆိုတော့တင်းတိုင်းတိုင်းတတိုင်းကြီးလုံးမရဘူးတိုင်းဒေသကြီးတစ်ခုလုံးမရဘူးလို့ဖြစ်နေလျှက်စစ်ကရောဝင်ကြည့်ပဲတော့စပြီးတော့ရနိုင်မယ်ခံမှန်းတယ်
စစ်ကတော့ကျွန်တော်တို့လျှက်စစ်ဝင်ကြီးပြီးခဲ့တဲ့လဘိတ်ကိုလာပါတယ်ဘိတ်မှာလဲ610 MW သူက LNG နဲ့ပါပဲကတန်ကြောနောက်ဘက်မှာလုပ်ပါမယ်အဲဒီ project ကိုဝင်ကြီးကလာကြည့်ချင်းဖြစ်ပါတယ်အဲ့တော့ဒီ30 MW ထက်ကတော့ပြည်တော်စုကပဲဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျမတို့ပြည်တော်စုကပဲဒီဟိုဘက်က610 MW ပါဒီဘက်က Total Company က Total Company ဆိုကျမထင်ပါတယ်အကဲစတော့ဟိုသူတို့ကနှစ်ရှည်လားများ gas ထုတ်နေတဲ့ company တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့သူတို့အဲ Total Company ကတော့1200 MW ကိုဒီကံပေါက်သူတို့ gas ထုတ်နေနေရတာပဲထုတ်လုံးမှာပါ LNG တချို့ကျမထင်တယ် natural gas တချို့ ਨੇ ဖြစ်ပါလိမ့်မယ်ဒီဟာတွေကိုပြီးလို့ရှိရင်တော့ကျမတို့တနင်္သာရီတိုင်းအတွက်ပို့ရှန်လို့ရှိရင်အထက်ဗမာပြည်ကိုပို့မှာဖြစ်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့သွားတဲ့လမ်းတစ်လျှောက်မှာလျက်စစ်မီတိုင်တွေလျက်စစ်ကြိုတွေတွေ့နေကြတာကအဲ့ဒီအတွက်ကြိုတင်တင်ဆင်း
ဟုတ်ပါတယ်ဟုတ်ပါတယ်အဲ့ဒီတိုးတက်အတွက်ပါ
ကိုဇော်ဝင်းလိုင်းတက်ဆက်ပေးခဲ့တာပါရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်မွတ်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာစီရဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့တက်ငယ်မဒိန်ပြဿနာဘလို့အဖြေရှာကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ
်ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမြို့ကြီးမြို့ငယ်တချို့မှာတက်ငယ်မဒိန်မှုသေတံပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေလှုပ်ကြပါတယ်ဆွေးနွေးပွဲဟော်ပြောပွဲတွေလှုပ်တာလက်ကမ်းစာဆောင်တွေဖြန့်ဝေတာသေတံပေးရေးဥပဒေပြဋ္ဌာန်းပေးဖို့လက်မှတ်တွေစုဆောင်ကောက်ခံတာစတာတွေလုပ်ခဲ့ကြပါတယ်။နောက်ဆက်တွဲအနေနဲ့တက်ငယ်မရေမှုကျူးလွန်သူတွေကိုသေတံအထိချမှတ်နိုင်ရေးအထူးဥပဒေတရပြဋ္ဌာန်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုတရပြည်သူ့လွှတ်တော်အတွင်းတင်ဆွေးနွေးရသည့်အထိဖြစ်ခဲ့ပါတယ်။အဆိုကိုထောက်ခံတဲ့ဘက်နဲ့ကန့်ကွက်တဲ့ဘက်နှစ်ဖက်အခြေတင်ဆွေးနွေးကြပြီးနောက်ဆုံးမဲခွဲဆုံးဖြတ်ကြပါတယ်။ကံမကောင်းအကြောင်းမလှစွာပဲအဆိုကိုထောက်ခံသူ141ကန့်ကွက်သူ228မဲနဲ့အဆိုရှုံးနေပြီးမှတ်တမ်းတင်တဲ့အဆင့်လောက်နဲ့ပဲထားခဲ့ကြရပါတယ်မြန်မာနိုင်ငံမှာမဒိမှုတက်ငယ်မဒိမှုဖြစ်ပွားနေတာဘယ်အခြေအနေဆိုင်နေပြီလဲဘလို့ကင်တွယ်ဖြေရှင်းနိုင်မလဲဆိုတာကုဒ္ဒပလေးလာသုံးသပ်တင်ပြသွားပါမယ
်ပထမအဆင့်ကြည့်ဖို့လိုတာကမြန်မာနိုင်ငံမှာမဒိမှုဖြစ်ပွားနှုန်းမြင့်လာနေသလားတက်ငယ်မဒိမှုရောပိုပြီးများလာနေသလားဆိုတာပါပြည်ထောင်စုဝန်ကြီးဌာနရဲ့ဖော်ပြချက်အရမြန်မာနိုင်ငံတဝန်2016ခုနှစ်မှာမဒိမှု1100ဖြစ်ခဲ့ပြီး2019ခုနှစ်မှာ1405မှုဖြစ်ပါတယ်။ဒါဟာတစ်နှစ်အတွင်းမဒိမှု1300ခန့်နှုန်းလောက်တိုးလာတာမို့အတော်လေးကိုစိုးရိမ်စရာကောင်းပါတယ်။ရဲတပ်ဖွဲ့ရဲ့သတ်မှတ်ချက်အရမဒိမှုဆိုတာလူသတ်မှုပြန်ပေးဆွဲမှုတပြားတိုက်မှုတို့လိုအမှုကြီး10မျိုးစီးရင်ဝင်ဖြစ်တာမို့လက်ရှိမြန်မာနိုင်ငံအမှုကြီး10မျိုးထဲမှာမရိမှုကအများဆုံးဖြစ်နေတယ်လို့တောင်ပြောလို့ရပါတယ်။ဒါကလည်းမကောင်းတဲ့ကိစ္စပါ။အလားတူ2016ခုနှစ်မှာတက်ငယ်မရိ681မှုဖြစ်ပွားရာကနေ2019ခုနှစ်မှာ698မှုဖြစ်လာတာမို့ဒါဟာလည်း73ရာခိုင်နှုန်းကျော်မြင့်တက်လာတဲ့သဘောပါပဲ။စီးရင်အရတရက်မှာမိကလေး4ရောက်နှုန်းမရိကျင့်ခံနေရပြီးမရိမှု3မှုမှာ2မှုဟာ16နှစ်မပြည့်သေးတဲ့ကလေးနဲ့မိန်းကလေးငယ်ရီဖြစ်နေတာကလည်းအတော်လေးကိုအကြီးတန်းအယုတ်ဆိုးစေပါတယ်။တကယ်တော့ဒီကိန်းကနဲဖော်ပြချက်တွေဟာမရိမှုကိစ္စတက်ငယ်မရိမှုကိစ္စပြည်သူတွေကြားပြောနေဆိုနေဝေဖန်နေကြတဲ့ကြားထဲမှာကိုပဲတစ်နှစ်တခြားမြင့်တက်လာနေတာမျိုးပါ။ဒီထဲမှာမရိမှုဖြစ်ပြီးကမှသက်ဆိုင်ရာအာဏာပိုင်တွေဘက်ကကြားဝင်ဆေးဆက်ညှိနှိုင်းပေးရင်ရော်ကြေးလောက်နဲ့ကြေးအေးပေးလိုက်ကြတဲ့အမှုခင်းစည်းရင်းစရာအချက်လက်တွေမပါသေးပါဘူး။ဒါကြောင့်လဲပြည်သူတွေတက်ကြွလှုပ်ရှားသူတွေဟာမရိမှုနဲ့တက်ငယ်မရိမှုစန့်ကျင်ရေးကျူးလွန်သူတွေကိုတေတံပေးနိုင်တဲ့ဥပဒေပြဋ္ဌာန်းပေးရေးဆန္ဒပြပွဲတွေလုပ်လက်မှတ်ထိုးပွဲတွေလုပ်ရင်နောက်ဆုံးလွှတ်တော်တွင်အဆိုတင်တဲ့အဆင့်ထိရောက်သွားရတာပ
ါတက်ငယ်မရိမှုကျူးလွန်သူတွေကိုတေတံချမှတ်နိုင်တဲ့အထိအရေးယူနိုင်မဲ့အထူးဥပဒေရေးဆွဲပြဋ္ဌာန်းပေးရေးအဆိုကိုပြည်သူ့လွှတ်တော်အတွင်းတင်သွင်းသူကတော့ရသေးတော်အမတ်ဒေါ်ခင်စောဝေဖြစ်ပါတယ်သူကခုနောက်ပိုင်းတက်ငယ်မရေမှုဖြစ်ပွားတာတွေစိတ်လာတဲ့ဖခင်ရင်ကသမီးရင်ကိုကျူးလွန်တာမျိုးရှိလာရုံမကမရင်ချင်းခံရတဲ့ကလေးတွေအွယ်ဟာဆယ်ကျော်တက်တွေမကတော့ပဲဥမေမေစာမမြောက် အသက်နှစ်နှစ်သုံးနှစ်အရွယ်ထိဖြစ်လာတာကလည်းစိုးရင်စရာကောင်းတယ်။ဒါကြောင့်သေဒဏ်လိုထိရောက်တဲ့ပြစ်ဒဏ်ချမှတ်သင့်တယ်လို့ဆိုပါတယ်။အဆိုကိုကန့်ကွက်သူတွေဘက်ကတော့မရေမှုဆိုရင်ထောင်ဒဏ်10နှစ်ကနေအနှစ်20အထိချနိုင်တယ်လို့ငွေဒဏ်မှာချနိုင်တဲ့အကြောင်းမရေလူသတ်မှုဆိုရင်တော့သေဒဏ်ချမှတ်ခံရမှာဖြစ်ကြောင်းပြောဆိုဆွေးနွေးကြပါတယ်။တငယ်မရေမှုကျူးလွန်တဲ့သူကိုသေဒဏ်ပေးဖို့ဥပဒေတရားပြဋ္ဌာန်းရေးဆောင်ရွက်ရမှာကျူးလွန်သူဟာသေဒဏ်ကြားခံရမှာဖြစ်တာကြောင့်အဓိကသက်သေဖြစ်တဲ့ကျူးလွန်ခံရသူကိုသက်သေဖျောက်ဖျက်တဲ့အနေနဲ့သတ်ဖြတ်တာမျိုးတွေပုံမှန်ဖြစ်ပွားလာနိုင်တာကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့ပြည်ထောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမျိုးတင့်ကလည်းလွှတ်တော်တွင်ဆွေးနွေးမှုမှာအကြံပြုပြောကြားပါတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့လူဖွဲ့စည်းတဲ့မှာလူချင်းဝင်တဲ့အညီအပြန်အလှန်ပြုမှုဆက်ဆံနိုင်ဖို့အခြားနည်းလမ်းဖြစ်တဲ့လူမှုရေးအနေနဲ့ကြိုတင်ထိန်းချုပ်တာမရိမှုဖြစ်ပွားနိုင်တဲ့အခြေအနေတွေကိုကြိုတင်ရှော့ချတာတွေမျှတစွာဆောင်ရွက်ပေးနိုင်မှမရိမှုကျူးလွန်တာတွေကိုရော့ကျအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေတင်ဆွေးနွေးပြီးမှအဆိုရှုံးနိမ့်ခဲ့တာပါဒီနေရာမှာလူကယ်ပြန်ဒုဝင်ကြီးဦးစိုးအောင်တင်ပြတာတွေကိုတော့အလေးနက်ထားစဉ်းစားကြရမှာပါလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မရိမှုတက်ငယ်မရိမှုတွေနဲ့ပတ်သက်ရင်မဖြစ်ပွားအောင်ကြိုတင်ကာကွယ်တာမျိုးကလည်းဖြစ်ပွားပြီးမှထိထိရောက်ရောက်အရေးယူတာမျိုးနှီးတူအလွန်အရေးကြီးပါတယ်ဒီအတွက်ဘလို့ကာကွယ်တားဆီးမှုတွေလုပ်နိုင်မလဲစဉ်းစားတွက်ဆကြရပါမယ်မရိမှုနဲ့တက်ငယ်မရိမှုဖြစ်ပွားတာတွေနဲ့ပတ်သက်ရင်ကျူးလွန်သူတွေကဘာကြောင့်ကျူးလွန်ကြသလဲဘယ်အခြေအနေမျိုးမှာကျူးလွန်ကြသလဲကျူးလွန်ခံရသူနဲ့လူအတိုင်းဝိုင်းကအဲ့ဒီလိုအခြေအနေမျိုးကိုဘာကြောင့်မတားဆီးမကာကွယ်နိုင်ရသလဲဆိုတာအရင်လေ့လာဆန်းစစ်ကြည့်ရမှာပါပြည်ထောင်ဝင်ကြီးဌာနဘက်ကတော့တက်ငယ်မရိမှုကျူးလွန်တာနဲ့ပတ်သက်ပြီးခံစားလို့အယံမှုစိတ်ကြွစေသုံးဆွဲလို့ကလေးငယ်တွေပင်ကိုအားနေတာကိုအခွင့်ကောင်းယူလို့ရလို့လိင်နဲ့ပတ်သက်တဲ့ဓာတ်ပုံနဲ့ရုပ်ရှင်တွေကြည့်မိလို့လူမှုပတ်ဝန်းကျင်နဲ့တရားဥပဒေဗဟုသုတအသိဉာဏ်နဲ့ပါလို့ဆိုပြီးသုံးသပ်ထားပါတယ်။အသက်16နှစ်အထက်မိန်းကလေးတွေမရင်းချင်းခံရတာနဲ့ပတ်သက်ပြီးမိန်းကလေးတွေကိုယ်တိုင်အရက်သေးစာတောက်စားတဲ့အချက်ကိုထိတ်ဆုံးမှဖော်ပြထားပါတယ်။ကျန်တာတွေကတော့ကမရာကစိတ်ကြွဆေးရီလွယ်လင့်တကူဝယ်လို့ရနေတာညဉ့်ညမ်းတပုံနဲ့ဗီဒီယိုတွေကိုအလွယ်တကူကြည့်လာနိုင်တာမိခင်နဲ့ဖခင်အတူနေတာကိုတွေ့ပြီးအတုခိုးတာလင်းပါမရက်ပါသားသမီးတွေကိုအုတ်ထိမ့်မှုညံဖျင်းတာစတဲ့အချက်တွေဖော်ပြထားပါတယ
်ပုံမှန်လင်းလင်းပြောရရင်ပြည်ထရေးဝန်ကြီးဌာနရဲ့သုံးသပ်ချက်တွေဟာစနစ်တကျသူတေသနလုပ်ထားတာမဟုတ်လို့အပြည့်အဝယုံကြည်စိတ်ချလို့မရနိုင်ပါဘူးဒီအတွက်လွတ်လပ်တဲ့အဖွဲ့အစည်းတွေလိုမျိုးကဖြစ်ပွားခဲ့တဲ့မှုကင်းတွေကိုအခြေခံပြီးစနစ်တကျသူတေသနလုပ်သင့်ပါတယ်။ဒါကိုပြည်ထရေးဝန်ကြီးဌာနဘက်ကလည်းခွင့်ပြုအကူအညီပေးသင့်ပါတယ်။အဲ့ဒီသူတေသနရလထွက်ပေါ်လာမှသာအသိပညာပေးတာမျိုးလိုကာကွယ်တာမျိုးလိုနောက်ထပ်ဘာတွေဆက်လုပ်မလဲဆိုတဲ့စီမံချက်မျိုးစနစ်တကျရေးဆွဲအကောင့်ထဲဖော်သင့်ပါတယ်။ဒီလိုအကောင့်ထဲဖော်ခြင်းဟာတက်ငယ်မရေမှုကျူးလွန်သူတွေကိုသေဒဏ်ပေးဖို့ဥပဒေပြဋ္ဌာန်းတာထက်ပိုပြီးထိရောက်မှုရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရောင်းမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး VOA အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအားလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်တဲ့ဟုတ်ကဲ့ပါ Messenger ကရေးပို့လာတာအခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကိုဖြိုးဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအရိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုဆိုဦးရေးလာပါတယ်ရှင်ကိုမျိုးထွန်းကတော့
တဲ့ရင်တွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်ဟုတ်ကဲ့ပါကျမတို့ရေဒီယိုကနေတနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော် website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောခြင်းပါတယ်ကြော်ကြော်ဆိုတဲ့တော်ရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်သုံးသက်ချက်တွေများများတင်ပေးပါတယ်ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တပ်ပိုင်ဆိုတဲ့တော်ရရှင်က VOA သတင်းကိုကြိုင်းနှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့။ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြောင်းပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ကျင်နေဆိုတော့ကျမတို့သတင်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ကျင်နေဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးတော့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့မဝါပါမဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးစာပို့လာပါတယ်။ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်။သူ့လိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော်။email လိပ်စာ bemis@voanews.com ကို email ရေးပို့နိုင်ပါတယ်။စလုံးပေါင်းက bermes@voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့တစ်ပတ်ကတော့ငါလည်းပြောခဲ့ပူပါတယ်နော်။ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခုမီတာ line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်းမီတာ line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့မီတာ line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOA မြန်မာပိုင်း internet website လိပ်စာမှာမီတာ line များဆိုပြီးတော့တင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်အောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘဲပါတီဘဲအဖွဲ့စည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လည်းကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စည်းရုံးတော့အခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းသူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစည်းရုံးလေးမရှိပါဘူး။မိမိလူဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေးရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစည်းရုံးနိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီအားပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီသည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရအနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲနောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေးအားစက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်။ဒ
ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်းတိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ရုပ်ရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်စမ်းသပ်ပြီးစီးပါမယ်လို့ဒုဝင်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါတယ်အခြေအနေဘလို့ရှိမလဲဘာအခက်ခဲရှိသလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းချဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြက်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော့ရှင်မေကွန်းထုတ်လာတာဖြစ်ပါတယ်အဲ့ဒါတော့ရှင်နေကျမတို့ view ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရှင်ကတော့ဒီကျမတို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင
်ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုတ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူးသူတကာလိုရိုင်းပြတဲ့ဇာတ်တွေမတုံးလို့ပေမဲ့မျက်တမှန်ကန်သောသတင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ
်ဟုတ်ကဲ့ပါဒီသောရရှင်ကဒီမှာရတဲ့သတင်းအတိုင်းပဲတင်ပေးတာပါဆိုတဲ့သဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့သတင်းကိုတင်ပေးတယ်ဆိုတာကသူများပြောတဲ့သတင်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့သတင်းဆိုတာကတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့သတင်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှသတင်းကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီသောရရှင်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီတော့ရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပိုပရရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါဦးเนาะသူပြောထားတာနားထောင်ပြီးသွားရင်တော့ပိုပရရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်တစ်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပေးရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းရင်းမြစ်နှစ်ခုကနေပြီးတော့အတည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညီညွတ်ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဗတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အငြင်းစူးစမ်းပါတယ်။ခုနကပြောသလိုပဲ3-4မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။
Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းကျမတို့သတင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။အခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့သောရရှင်ပါရှင်သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတဲ့ဟုတ်ကဲ့ပါတိတ်ကိုနားထောင်လို့ကောင်းတဲ့တခြင်းလေးပါเนาะမမာလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မေဆွီရဲ့မောင်ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါဦးเนา
ะမာအများပြောတဲ့သွေးခွဲစကားတွေလို့မအသေးရဆွေးမြေးပြီးယုံကြည်မတဖြည်းဖြည်းနဲ့ဝေးကြရမယ်လို့မနောက်တန်တရားချီချင်မေဆူမအစကမမေးလို့မရပါနဲ့
ဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားထဲမှာနားထောင်လို့ကောင်းတဲ့တချင်လေးပါပဲเนาะမေဆွီတီဆိုထားတဲ့မောင်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေတချင်တောင်းလွာတွေကိုတင်းငရယ်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။တွေ့တွေ့ပြီးဝမ်းနေလို့လာတယ်။မာအကျူ
မဲတနာကျော်ရဲ့မြမပြီးမှပေးစာများကဏ္ဍအပြီးမှာတော့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြင်သစ်အေဂရစ်နပိုလီယံပိုင်ဆိုင်တယ်လို့ယူဆရတဲ့ထိတ်ချုံနှစ်ခုပါတဲ့စစ်အုပ်ထုပ်တလုံးကိုဒေါ်လာ4သိန်းကျော်နဲ့လေလံတင်ရောင်းချခဲ့ပါတယ်။ UK နိုင်ငံလန်ဒန်မြို့က Hyde Park ပန်းခြံရေကန်ကြီးထဲမှာရှေးဟောင်းအီဂျစ်ဂူသင်းကျိုင်းပုံစံရေတိုင်ကြီးတွေနဲ့ဖန်တီးထားပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငိမ့်ချက်နဲ့မအီတန်စင်တို့ကတင်ပြပေးထားပါတယ်ရှင်။
ဝါတာလူးစစ်ပွဲမှာပြင်သစ်အီဂရစ်နပိုလီယံဆောင်းခဲ့တယ်လို့ဆိုရဲထိတ်ချွန်နှစ်ခုပါတဲ့စစ်အုပ်ထုပ်တလုံးကိုဒေါ်လာ4သိန်းကျော်နဲ့လေးလံတင်ရောင်းချခဲ့ပါတယ်ဒေါ်လာ5000လောက်ပဲတန်ဖိုးရမယ်လို့ခန့်မှန်းထားတဲ့ဒီအုပ်ထုပ်ကိုအခုလိုဈေးအမြင့်ကြီးပေးဝယ်သွားတဲ့အတွက်ပြင်သစ်အီဂရစ်နဲ့ပတ်သက်တဲ့ရှေးဟောင်းပစ္စည်းတွေကိုလူတွေစိတ်ဝင်စားဖို့ရှိနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်နပိုလီယံဟာဒီပီခုံးအုပ်ထုပ်ကိုတခြားလူတွေလိုအချွတ်နှစ်ဖက်ကိုအရှိနေနောက်မှာမထားဘဲနဲ့ဘေးတိုက်ဝတ်တဲ့အတွက်သူ့ကိုစစ်မြေပြင်မှာအလွယ်တကူသတိထားမိစေတာပါဘသူဝယ်တယ်လဲဆိုတာကိုတော့မသိရပါဘူးသူအာဏာရတဲ့ဆန်ကားနဲ့အတွင်ဝတ်ဆင်ခဲ့တယ်လို့ယုံကြည်ရတဲ့ဒီအုပ်ထုပ်အလုံး120ထဲမှာဒီအုပ်ထုပ်ပါဝင်တယ်လို့ယူဆရပြီးတော့တိကျတိကျတဲ့အထောက်အထားတော့မရှိပါဘူး ပြင်သစ်အုပ်ထုပ်ထုတ်လုပ်သူပော့ပက်ကအများစုကိုချုပ်လုပ်ခဲ့တာဖြစ်ပြီးတော့ဒီထဲမှာရှိတဲ့တစ်စိတ်ကိုနပိုလီယံကမကြိုက်တဲ့အတွက်ခွာထုတ်လို့ရှိတယ်လို့လေလံတဲ့ရောင်းချသူကပြောပါတယ်။အခုဒီအုပ်ထုပ်ကတော့1815ခုနှစ်ဝါတာလူးစစ်ပွဲအပြီးမှာစစ်နိုင်တဲ့ထိမ့်မဲ့အဖြစ်ပူကြီးတယောက်ကယူဆောင်ပိုင်ဆိုင်ခဲ့တယ်ဆိုတဲ့မှတ်တမ်းတော့အတည်ပြုနိုင်ခဲ့ပါတယ်။မိသားစုကအစဉ်ဆက်ထိမ့်သိမ်းစောင့်ရှောက်ခဲ့ပြီးတော့ပြီးခဲ့တဲ့ရာစုနှစ်အကုန်မှာပြင်သစ်လူမျိုးစုဆောင်းသူတယောက်ကိုရောင်းခဲ့တာလည်းဖြစ်ပါတယ်။
UK နိုင်ငံလန်ဒန်မြို့က Hyper ဘန်းဂျန်ကြီးတဲ့ကရေကန်ထဲမှာရှေးဟောင်းအီဂျစ်ဂူသင်းကျိုင်းပုံစံတူတစ်ခုရောက်နေပါတယ်။မီတာ20အမြင့်ရှိတဲ့ဂူသင်းကျိုင်းဟာပိရမစ်တွေလိုထိပ်ပိုင်းအချွန်မဟုတ်ဘဲနဲ့ထိပ်မှပြတ်နေတယ်လို့အပြားပုံစံမျိုးလုပ်ထားတာပါ။ဒေါင်လိုက်မျက်နှာပြင်နှစ်ခုနဲ့အဆောင်မျက်နှာပြင်နှစ်ခုပါရှိပြီးတော့အနီအဖြူနဲ့ခရမ်းနုရောင်တွေတုပ်လိမ်းထားတဲ့ရေတိုင်ကြီးတွေနဲ့လုပ်ထားပြီးတော့ဒီအမှုပညာလက်ရာကိုဘူလ်ဂေးရီးယားမှာမွေးဖွားတဲ့အမှုပညာရှင်ခရစ်စတိုကဖန်တီးခဲ့တာပါ။ဘာအတွက်ကြောင့်ဆိုတာမပြောဘဲနဲ့အမှုပညာကိုဒီတိုင်းခန်းစားဖို့ပဲလို့သူကပြောပါတယ်။အလျားမီတာ60ရှိပြီးအနံကတော့မီတာ30ရှိတဲ့ဒီတိုင်းကြီးအဆောက်အုံကြီးကိုဧပြီလခဲကစတင်ဆောက်လုပ်ခဲ့တာပါ။55ဂါလန်ဆန်စီတိုင်းကြီးတွေကိုတုံးထားပြီးတော့မျောမသွားအောင်ကြောက်စူးတွေနဲ့လည်းချိတ်ထားပါတယ်။ဖွင့်ပွဲအခမ်းအနားကို Serpentine Gallery ဥက္ကဋ္ဌဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg လည်းတက်ရောက်ခဲ့ပါတယ်။
ဗဇာနိုင်ငံမှာကမ္ဘာဖလားဘလုံးပွဲကျင်းပနေတဲ့တစ်ချိန်တည်းမှာပဲ19ရာစုစစ်ဗိုလ်ချုပ်ကြီးတွေရဲ့ဝတ်ဆောင်ကိုဝတ်ဆင်ထားတဲ့နာမည်ကြီးဘလုံးသမားကြီးတွေရဲ့ပုံတူပကြီကားတွေကိုနိုင်ငံရဲ့အနောက်မြောက်ပိုင်းမှာရှိတဲ့ Saint Petersburg မြို့ကအနုပညာအကယ်ဒမီအကြောင်းမှာပြသနေပါတယ်။ခန္ဓာဝေဘလုံးသမား40လောက်ပါဝင်ပြီးတော့ Ronaldo, Messi, Ibrahimovic နဲ့ George Best, Maradona, Totti တို့လိုဘလုံးအကျော်မော်တွေလည်းပါဝင်ပါတယ်။ဒီပကြီးတွေအားလုံးကိုလက်နဲ့ရေးဆွဲထားတာမဟုတ်ဘဲနဲ့ဒီဂျစ်တယ်ပကြီးရေးဆွဲတဲ့နည်းနဲ့လုပ်ထားတာပါလို့ပုံတွေကိုဖန်တီးသူအီတလီအနုပညာရှင် Fabrizio Birimbelli ကပြောပါတယ်။သူကိုယ်တိုင်လည်း AS Roma ဘလုံးအသင်းကိုအားပေးသူဖြစ်ပြီးတော့ဒီပုံတွေကိုဘလုံးအားပေးရပြည်သက်တွေသဘောကျစေဖို့ပြီးခဲ့တဲ့3နှစ်လောက်ခရဲကဖန်တီးခဲ့တာလို့သူကပြောပါတယ်။ဒီပကြီးကားတွေကို Saint Petersburg မြို့ကပြလိုက်မှာဇူလိုင်လ5ရက်နေ့ထိပြသထားမှာလည်းဖြစ်ပါတယ်ရှင်။
ကိုငင်းရဲနဲ့မတ်အီသန်စင်တို့စီစဉ်တင်ဆက်ပေးကြတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။မကြာခင်တနင်္ဂနွေနေ့ညပိုင်းစီစဉ်တွေကုန်ဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်သိင်္ကီထိုက်ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမှလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းကိုဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်ဖို့အောက်လွှတ်တော်က Republican အမတ်တွေပြင်ဆင်နေကြပါတယ်။နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ကြားကာလလွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ဥပဒေချမ်းကိုမဲခွဲမှုဆိုင်ထားဖို့သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းထားတဲ့ကြားကပဲ Republican အမတ်တွေကမဲခွဲဖို့စီစဉ်နေတာဖြစ်ပါတယ်။မက္ကဆီကိုနေဆက်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာကြသူတွေတဲကနေဒီသတင်းပတ်အတွင်မိဘတွေနဲ့ခွဲခြားထိမ့်သိမ်းထားတဲ့ကလေးငယ် 2053 ဦးရှိနေတဲ့နေရာတွေကိုသိရှိထားပြီးအခုတော့မိသားစုနဲ့ပြန်လည်ပေါင်းစည်းနိုင်ရေးဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးငယ်522ဦးကတော့မိဘတွေထံပြန်လည်အနှံပြေးဖြစ်ပြီးအမိမြေလုံခြုံရေးဝန်ကြီးဌာနကမနေ့စနေနေ့နောက်ပိုင်းမှာပြောဆိုထားပါတယ်။အခုကစားနေတဲ့ကမ္ဘာဖလားဘလုံးပြိုင်ပွဲအတွက်ဒီကနေ့ဒုတိယပွဲစဉ်အဖြစ်နဲ့အုတ်စု H ကဂျပန်နဲ့ဆီနီဂေါတို့ကစားနေကြတာမှာတော့ဆီနီဂေါကတလုံးသွင်းပြီးတော့ဦးဆောင်နေပါတယ်။ပထမပွဲစဉ်ဖြစ်တဲ့အုတ်စုကြီးရဲ့ဒုတိယအုတ်စုပတ်လည်ပြိုင်ပွဲဖြစ်တဲ့အင်္ဂလန်နဲ့ပနားမအသင်းတို့ရှင်ပြိုင်ကစားခဲ့ကြတာမှာတော့အင်္ဂလန်အသင်းကခြေစွမ်းပြပြီးပြိုင်ဘက်အသင်းကို 6-9 နဲ့အပြတ်အသတ်နိုင်သွားပါတယ်။အုတ်စုကြီးကပဲဘယ်လ်ဂျီယံအသင်းဟာလည်းနှစ်ပွဲနိုင်ထားတာကြောင့်လက်ရှိမှာအင်္ဂလန်နဲ့ဘယ်လ်ဂျီယံတို့နှစ်သင်းစလုံးဟာ6မှတ်စီနဲ့အုတ်စုပထမနေရာမှာရှိနေပါတယ်။အခုဒီကနေ့အတွက်တတိယပွဲကတော့ပိုလန်နဲ့ကိုလံဘီယာအသင်းတို့မြန်မာစံတော်ချိန်သကောင်းကျော်ည12ခွဲမှာကစားကြမှာဖြစ်ပါတယ်။မနေ့စနေနေ့ကကစားသွားတဲ့ပွဲစဉ်တွေတဲကတတိယပွဲစဉ်ဖြစ်တဲ့လက်ရှိချန်ပီယံဂျာမနီနဲ့ဆွီဒင်တို့ပွဲကတော့ပရိသတ်တွေအာယုံဆိုင်မှုအများဆုံးရရှိခဲ့တဲ့ပွဲစဉ်ဖြစ်ပါတယ်။ဂျာမနီအသင်းဟာအဲ့ဒီပွဲမှာမနိုင်ရင်ပြိုင်ပွဲကထွက်ရဖို့တေချာသလောက်ရှိနေပြီဖြစ်တာကြောင့်ပထမပိုင်းမှာဆွီဒင်ကတကူးကုန်းမရှိနဲ့ဥဆောင်နေခဲ့ဒါကြောင့်ဂျာမန်ပြိတက်တွေအတွက်ရင်ခုန်စရာဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒုတိယပိုင်းမှာတော့ဂျာမနီကခြေပါကိုသွင်းခဲ့ပါတယ်ရှင်
ဂ
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 52တို့ကနေပြီးအတန်လွင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျမညသစင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome to the Voice of America.